သာသနာတော်နှစ်2562ခုနှစ်ကောဇာတေဂရီ1380ပြည့်နှစ်မေလ29ရက်ခရစ်နှစ်2018ခုမေလ23ရက်ဘုရဟုနေ့ယနေ့အမေရိကန်နိုင်ငံကယ်လီဖိုးနီးယားပြည်နယ်ဆန်ဖရန်စစ္စကိုဘေးဧရိယာဟမ်မွန်ဘေးမြို့ဓမ္မနန္ဒဝိဟာရကျောင်းတော်ကြီးတွင်၌ရွှေမင်းဝန်ဆရာတော်ဤခုနှစ်ရဲ့အခြေရင်ပြည့်တရားစခန်းပွဲမှာမာသတိပဋ္ဌာန်ဝိပဿနာတရားတို့ကိုရိုးရိုးသေးသေးရှုမှတ်ပွားများအထုတ်လျက်ရှိကြတဲ့ယောဂီသူတော်စင်များကိုဘုန်းကြီးဓမ္မဒါနတရားလူပေးလူမှာတော်အရိယာစံအိမ်တရားတော်ဖြစ်ပါတယ်ဒီတရားတော်ကိုဘုရားရှင်ဘုရောမြတ်ကြီးတန်ဝဋ္ထိပြုမောအဲဘုရားရှင်ကိုရောင်မြတ်ကြီးကုရုတိုင်ကမ္မာတ္တဓမ္မဆိုတဲ့ဏိဂုံးရွာကြီးမှာမြတ်စွာဘုရားဟောကြားတော်မူပါတယ်။မဟာသတိပဋ္ဌာန်သုတ္တဒေသနာတော်ကြီးကိုလည်းပဲဘုရားရှင်ကိုရောင်မြတ်ကြီးဟာဒီကုရုတိုင်ကမ္မာတ္တဓမ္မဏိဂုံးရွာကြီးမှာပဲဟောတယ်။ဘာကြောင့်လဲဆိုတော့အဲ့ဒီတိုင်ကုရုတိုင်ကမ္မာတ္တဓမ္မဏိဂုံးရွာကြီးဟာရှားသည့်ဥရုနေအားဖြင့်အလုံးစင်ပြေတယ်မူလဝတ္တမံကန်နေကောက်ပဲတိနံနေအလုံးဖြစ်ထွန်းနေမူလဝတ္တမံကန်ရာတိဥရုပြည့်စုံတော့ကောင်းမွန်တော့လူတွေဟာကိုယ်ရောစိတ်ရောကြံမှကြချမ်းသာကြအဲဒီလိုကိုယ်ပိုင်းစိတ်ပိုင်းဆိုင်ရာမှာအလုံးကြံ့ခိုင်ပြီးသားဖြစ်နေတဲ့နေရာဌာနကိုယ်ရောစိတ်ရောအာလောဟာလောဘာရီဒေါသာရီနှဲကြမောဟာရီနှဲကြတဲ့နေရာဌာနဘာကြောင့်လဲဆိုတော့ဇဝဆိုင်ရေပေါ်များတော့ကောပိတိနံနေဖြစ်ထွန်းတော့အာလုံးသောပုဂ္ဂိုလ်ရဲ့စိတ်နေစိတ်ထားတွေဟာလည်းပဲအာလုံးဟာကြည်ကြည်နေနေဆိုတော့အဲ့ဒီနေရာမှာပဲမြတ်စွာဘုရားရှင်ကိုရောမြတ်ကြီးကဒီတိပ္ပဏ္ဏတုတ်တန်ဒေသနာတော်ကြီးကိုပထမဦးဆုံးဟောကြားခြင်းမြတ်အခုအရိယာဝါဒအရိယာစံအိမ်တရားတော်ကိုလည်းပဲဒီကုရုတိုင်ကမ္မာတ္တဓမ္မဆိုတဲ့ဏိဂုံးရွာကြီးမှာမြတ်စွာဘုရားဟောကြားတော်အရိယာအရှင်အရိယာတခင်ရှင်ကောင်းရှင်မြတ်တရားရှိရှိကပွင့်တော်မူပြီးဖြစ်တဲ့ဘုရားရှင်နှင့်တကွဘုရားရှင်ရဲ့တပည့်သားအရိယာသံဃာတော်ရှင်မြတ်တည်အာဝတိန်သူတရင်သုံးစံနေခဲ့ကြပြီတဲ့တရင်သုံးခဲ့ကြအာဝတန်းဒီယခုလည်းပဲကောရမမြတ်စွာဘုရားရှင်ရဲ့တပိတာအရိယသာဝကရိဟာကုလည်းစံနေကြစေအာဝတိန်သူဟာနောင်ပွင့်တော်မူတဲ့ဖြစ်တဲ့မြတ်စွာဘုရားရှင်နှင့်ဘုရားရှင်ဤတပိတာတန်ခါတပိတာအရိယပုဂ္ဂိုလ်များဟာလည်းပဲဒီအရိယဝါဒအရိယစံအိမ်တရားတော်၁၀ပါးနဲ့ပဲတရင်သုံးနေထိုင်တော်မူကြမယ်နေထိုင်တော်မူကြလတန်းတဲ့ဒီတော့အရိယတို့ရဲ့စံနေအိမ်ဆိုတာကလောဘဒေါသမောဟတွေကင်းပြီးတော့ကိလေသာရှင်သူတွေမဝင်ရောက်နိုင်ကိလေသာလူဆိုးသခိုးတွေမဝင်ရောက်နိုင်တဲ့နေရာဌာနဖြစ်တော့အမြဲတမ်းလုံခြုံနေလုံခြုံနေလုံခြုံနေအတွက်ကြောင့်မို့လဲပဲဘေးရန်ကင်းတော့နေရထင်ရတာချမ်းသာတယ်အရိယဝါဒဒီအရိယရုပ်ရဲ့စံနေရဖြစ်တဲ့ဒီတရား၁၀ပါးနဲ့ပဲဒီအရိယပုဂ္ဂိုလ်တွေကသတင်းသုံးနေထိုင်သွားကြအဲဒီတော့ဘုန်းကြီးတို့ယောဂီများဟာလည်းပဲဒီအရိယာတို့ရဲ့စံနေအိမ်ထဲမှာနေလို့ရဆိုရင်အခုမြတ်စွာဘုရားရှင်ဟောကြားတော်မူထားတဲ့အရိယာဝါဒတရားတော်များနဲ့မိမိတို့ရှင်သုံးနေထိုင်သွားကြလို့ရှိရင်မိမိတို့ဟာလည်းပဲအရိယာတို့ရဲ့စံနေအိမ်ထဲမှာနေခွင့်ရမှာဖြစ်ပါဘုရုရှင်တို့ရဲ့အိမ်ဆိုတာကတော့ကိလေသာတွေဟာဥရဟောဝင်နေတာဖြစ်တော့ဒီဒေတာလူစိုးတကူတွေနဲ့ဝင်နေတာဖြစ်တော့အမြဲတမ်းဆင်းရဲနေရ။ဘာကြောင့်ဆင်းရဲရတာလဲဆိုတော့မလုံခြုံတဲ့အိမ်ထဲမှာနေရလို့ပဲ လုံးကြုံနေအိမ်နဲ့နေရတဲ့ပုဂ္ဂိုလ်ဟာကိုရောစီရောအီအီစီစီပဲချမ်းချမ်းသာသာနေနိုင်တယ်ထိုင်နိုင်တယ်သွားနိုင်တယ်စားနိုင်တယ်အိပ်နိုင်တယ်အဲ့ဒီလိုပဲချမ်းသာတဲ့မိသားစုကြီးချမ်းသာတဲ့အိမ်နေအဲ့ဒီလိုနေရာမျိုးတွေမှာဆိုရင်လည်းတခါလေသူ့ရဲ့လုံးကြုံမှုရှိနေတဲ့အတွက်ကြောင့်မို့လဲပဲနေရာထိုင်ရတာဘာမှအပူပင်ကင်းကင်းနဲ့နေနိုင်ထိုင်နိုင်တယ်ဆင်းရဲတဲ့ပုဂ္ဂိုလ်တွေမလုံးတလုံးအိမ်နဲ့နေရတဲ့ပုဂ္ဂိုလ်တွေကြတော့လည်းပဲအမြဲတမ်းပူပင်သောကတွေဖြစ်နေရတယ်ဒါကြောင့်မို့အဲ့ဒီလိုပူပင်သောကတွေဖြစ်နေရတယ်မလုံးကြုံတဲ့ပုထုဇဉ်တို့ရဲ့အိမ်ကနေပြီးတော့အရိယာတို့ရဲ့စံနေအိမ်အဲ့ဒီအိမ်ထဲမှာနေနိုင်အောင်မို့အခုဘုရားရှင်ကိုရောင်မြတ်ကြီးဟောကြားတော်မူထားတဲ့အရိယာဝါဒအရိယာတို့ရဲ့ဇန်နေယဇန်နေအိမ်ဖြစ်တဲ့တရား၁၀ပါးကိုဘုန်းကြီးဒီနေ့စာပြီးတော့မနေ့ကစာခဲ့တယ်ကောင်းစဉ်လေးတွေပြီးခဲ့တယ်အဲ့ဒီကောင်းစဉ်လေးတွေထဲမှာဘုန်းကြီးတို့ဒီကောင်းစဉ်လေးတွေတိုင်းဘုန်းကြီးဟောကြားသွားမှာဖြစ်ပါတယ်မနေ့ကဒေသနာရင်းကောင်းစဉ်ရဆိုရင်တော့ဘုန်းကြီးပေးထားတဲ့ဆံပုတ်လေးကငါအင်ပယ်လီဂုံ၆တွင်စုံစီစောင့်တပါဆိုပြီးတော့တရားကောင်းစဉ်လေးပြီးခဲ့တယ်။အဲ့ဒီတရားကောင်းစဉ်အရဆိုရင်တော့အင်္ဂါ၅ပါးပေပုံကစပြီးတော့ဘုန်းကြီးတို့ဟောဖို့ပါပဲ။သို့တော်လည်းပဲပฏิပတ္တိကမဒါကဒေသနကမအနေအချင်းပြောရဒေသနာအစဉ်အချင်းပြောရပฏิပတ္တိကမကျင့်စဉ်အရာအားဖြင့်ပြောရလို့ရှိရင်တော့နံပါတ်3ဖြစ်တဲ့အရိယဝါဒကစပြီးတော့ခွန်ကြီးတို့ဟောကြားမှနားကြားကြမှသာလျှင်ပူပြီးတော့နားလည်မယ်သဘောပေါက်မယ်အဲလိုပူပြီးနားလည်သဘောပေါက်မှဖြစ်တဲ့အတွက်ခွန်ကြီးကအဲ့ဒီဆောင်းပုတ်ထဲကငါရင်ပဲလီကုံချောင်းတွေစုံစီဆောင်းတပါဆိုတဲ့အဲ့ဒီဆောင်းပုတ်ထဲကနံပါတ်3ဖြစ်တဲ့အဆောင်တပါးနဲ့ပြည့်စုံပုံကစပြီးတော့ခွန်ကြီးတို့ဒီနေ့ဟောကြားပေးမှာဖြစ်ပါတယ်။ကတိစာဘေကဝေဘိက္ခုဧကရခောဟောတိဘေကဝေယံတော်များဥစ္စေတာတုကတိစာဘေပုံပဲနည်းဖြင့်ဘိက္ခုယဟံတိဧကရခောတခုသောအဆောင်လျှောက်ရှိသည်ဟောတိဖြစ်ပါသည်။ဘယ်လိုအဆောင်လျှောက်ရှိရမှာလဲ။ဒါကိုဘုရားရှင်ကိုရောမြတ်ကြီးကကထေတုကမြတ်တာပု္ပ္ပာနေအားဖြင့်ကိုရောတိုင်းမေးပြီးတော့မေးခွန်းထုတ်ပြီးတော့ကိုရောတိုင်းပြေချာဣဒ္ဓဘေကဝေဘေကုတတရခိနာစီတတံသမ္မနာကတောဟောတိဘေကဝေယဟန်တော်များအိုจิตာတုဣဒ္ဓဤသန္တနာတော်၌ဘေကုယဟန်တိဝါတေယမဟာတတိပဋ္ဌံဝိပဿနာတရားတွေကိုရိုးရိုးသေးသေးရှုမှတ်ပွားပြန်အားထုတ်လျက်ရှိသောယောဂီပုဂ္ဂိုလ်သည်တတရခေနာအမှတ်ရမှုတတိအဆောင်အရှောင်ရှိသောဇေတတစေနှင်းသမ္မနာကတောပြည့်စုံသည်ဟောတိဖြစ်၏အဆောင်အရှောင်လေးဆိုတာကဘာလဲဆိုတော့အမှတ်ရမှုဆိုတဲ့တတိအဆောင်အရှောင်ကလေးတတရခေနာဇေတတတတိဆိုတဲ့အဆောင်လျှောက်လေးနဲ့ပြည့်စုံရမယ်။အဲ့ဒီတတိအဆောင်လျှောက်လေးဟာစိတ်တိုင်းစိတ်တိုင်းမှာအမှတ်ရမှုမိမိရဲ့စိတ်ကလေးဖြစ်တိုင်းဖြစ်တိုင်းအဲ့ဒီအမှတ်ရမှုဆိုတဲ့တတိအဆောင်လျှောက်အမြဲတမ်းပွားပြီးပြည့်စုံနေဖို့အဲ့လိုပြည့်စုံနေအောင်မိမိတို့ကအထူးကြောင်းကြစိုက်ပြီးတော့ဆောင်ရှောက်ရမယ်။အဲ့ဒီအဆောင်လျှောက်လေးရှိနေလို့ရှိရင်ကတော့ကိလေသာလူစိုးတစ်ခုမဝင်နိုင်ဘူး။ဘုန်းကြီးတို့ယာရုအာနာကြီးမားတဲ့ပုဂ္ဂိုလ်ရဲ့အိမ်နေကြီးပေါ်အဆောင်လျှောက်တယ်။ချမ်းသာကြွယ်ဝတဲ့ပုဂ္ဂိုလ်ရဲ့နေထိုင်ရာဖြစ်တဲ့အိမ်နေအဆောင်လျှောက်တယ်။အဆောင်တစ်လုံးအနေနဲ့ဘုန်းကြီးတို့ရှေးခေတ်ကဆိုရင်ဘယင်စနစ်တုန်းကဆိုရင်ဘယင်မှာဆောင်လျှောက်ရတဲ့အဆောင်လျှောက်တယ်နေရမှာမဟုတ်ဘူး။ဆောင်လျှောက်တယ်နိုင်ငံတစ်ခုဆိုရင်လည်းပဲနိုင်ငံတစ်ခုရဲ့ဘေးရန်အန္တရာယ်လုံခြုံမှုအတွက်အဆောင်လျှောက်တွေမြောင်များစွာခန့်ထားရတာပဲလေ။အဲဒီတော့ဒီအဆောင်လျှောက်တွေပြည်စုံနေမှလုံခြုံနေမှအဲဒီအိမ်ထဲမှာနေရတဲ့ပုဂ္ဂိုလ်အဲဒီခြံဝန်းထဲမှာနေရတဲ့ပုဂ္ဂိုလ်ချမ်းသာ။နိုင်ငံတစ်နိုင်ငံမှာလည်းပဲဒီအတိုင်းပဲအဆောင်လျှောက်တွေပြည်စုံနေမှဟ နိုင်ငံလုံးကျုံတယ်လုံးကျုံမှလည်းပဲဒီနိုင်ငံအတွက်မှနေရတဲ့ပုဂ္ဂိုလ်ကြီးချမ်းသာတယ်ဒါကြောင့်မို့အခုပရိယာတို့ရဲ့စံနေအိမ်ထဲကိုနေလို့တဲ့ပုဂ္ဂိုလ်အဲ့ဒီနေလို့တဲ့ပုဂ္ဂိုလ်မှလည်းပဲဒီအမှန်ရမှုဆိုတဲ့တတိအဆောင်ချက်ကလေးအများတန်းရှိနေရအများတန်းပြည့်စုံနေရအဲ့ဒီအများတန်းပြည့်စုံနေတဲ့ပုဂ္ဂိုလ်ဆိုတာလည်းပဲရှိပါအမြဲတမ်းဒီတတိအဆောင်ရှောင်းနဲ့ပြည့်စုံနေတဲ့ပုဂ္ဂိုလ်ဟာဘယ်လိုပုဂ္ဂိုလ်မျိုးလဲဆိုရင်ယ ahanan ပုဂ္ဂိုလ်ယ ahanan ရှင်မြတ်ဒီမှာယ ahanan ဖြစ်တဲ့ပုဂ္ဂိုလ်ဒီမှာအမြဲတမ်းဒီတတိဆိုတဲ့အဆောင်ရှောင်းလေးဟာကောင်းကောင်းကြီးပြည့်စုံတယ်ယ ahanan ပုဂ္ဂိုလ်များမှာကာယကံကိုယ်မူရာတွေပြုမှုတိုင်းပြုမှုတိုင်းဒီတတိဆိုတဲ့အဆောင်ရှောင်းလေးရှိတယ်မိမိခန္ဓာကိုယ်ထိုင်တဲ့အခါမှာဖြစ်စီခန္ဓာကိုယ်ရက်တဲ့အခါမှာဖြစ်စီသွားတဲ့အခါမှာဖြစ်စီလျောင်းတဲ့အခါမှာဖြစ်စီကိုယ်အမူအရာတွေပြုလုပ်တိုင်းပြုလုပ်တိုင်းပေါ့ကာယကံကိုယ်အမူအရာတွေပြုလုပ်တိုင်းပြုလုပ်တိုင်းမှာတတိဆိုတဲ့အဆောင်ရှောက်လေးအမြဲတမ်းပါအဲဒီလိုတတိအဆောင်ရှောက်လေးပါနေတဲ့အတွေ့အကြုံကိုလောဘဒေါသမောဟဆိုတဲ့ကိလေသာရန်သူတွေဝင်ခွင့်မရအောင်ဝစီကံနှုတ်ရဲ့ပြောဆိုအမှုရာတွေပြောဆိုတိုင်းပြောဆိုတိုင်းနောက်ကတတိဆိုတဲ့အဆောင်ရှောက်လေးပါနေတယ်ပါနေတဲ့အတွက်ကြောင့်မို့အမှားဆိုတာတွေလုံးဝမရှိဘူးဝစီကအမြဲတမ်းတတိအဆောင်ရှောက်လေးပါနေတယ်မနောကံစိတ်ဖြင့်ကြံစည်များမှလည်းပဲအဲ့ဒီကြံစည်တိုင်းကြံစည်တိုင်းနောက်ကအမှန်ရတဲ့တတိလေးကအမြဲတမ်းကပ်ပါနေအဲလိုကပ်ပါနေတဲ့အတွက်ကြောင့်မို့သူမှအကြံစီတဲ့မှလည်းပဲမကောင်းတဲ့အကြံစီမျိုးတွေကိုအကြံစီမိဘူးတတိမရဘဲနဲ့အမှတ်တတိမရှိဘဲနဲ့အမှတ်မရဘဲနဲ့ပြုမိတာဆိုတာမရှိဘူးပြောမိတာဆိုတာမရှိဘူးကြံစီမိတာဆိုတာမရှိဘူးအဲ့ဒီတတိဆောင်လျှောက်ကလေးကနောက်ကထက်ချက်မကွာလိုက်ပြီးတော့အမှန်ရနေတယ်။ဒါယ ahanan ပုဂ္ဂိုလ်ပဲ။တတိမြဲနေတယ်ဆိုတဲ့ပုဂ္ဂိုလ်ကဘယ်လိုပုဂ္ဂိုလ်မျိုးလဲ။ယ ahanan ပုဂ္ဂိုလ်ပဲ။ဘုန်းကြီးတို့ပုထုဇဉ်ပုဂ္ဂိုလ်တွေကတော့ကိုယ်မူရာပြုရင်လည်းပဲတတိကဘာဖြစ်နေလဲ။လွတ်နေတာပဲ။ရှုမှတ်မယ်ငါထိုင်တဲ့အခါရှုမှတ်မယ်ဆိုစိတ်ကတော့ထိုင်တဲ့အခါရှုမှတ်မယ်လို့စိတ်ကူးလာတာဒီနားရောက်တော့ပြုံးစုထိုင်ကြရတယ်ပြီးတော့တတိလွတ်သွားပြန်ပြီ။ဟောကိုထားတဲ့အခါလေးမှာတော့ငါတရားဖြုတ်သွားနေထားတဲ့အခါလေးငါရှုမှတ်မှုလေးနဲ့ထားမယ်လို့ကိုကတတိထားတယ်။အဲတော့တရားနဲ့ဖြုတ်ပြီးရောထားလိုက်ပြန်ပြီပြုံးစုကိုကမျက်စိကမလုံမဲဘူး။မျက်စိကမလုံတော့တခုတယောက်ကဟိုဘက်ကပြုတ်လုတာလေးမြင်လိုက်တာနဲ့ကိုကတတိလက်သွားတယ်အဲဒီမှာထားလိုက်ပြန်ရောသွားတဲ့အခါဆိုရင်လည်းပဲဒီတိုင်းပဲအမှတ်တတိနဲ့ကိုကသွားမယ်လို့စိတ်ကူးတာလေမဟုတ်ဘူးတတိရဲ့လွတ်နေပြန်ဒီတိုင်းအမှတ်မပါဘဲနဲ့သွားမိပြန်ရောအဲဒီလိုပေါ့ကာယကံကိုအမူအရာတွေပြူတိုင်းပြူတိုင်းပုထုဇဉ်ပုဂ္ဂိုလ်ကြီးဟာတတိမမြဲဘူးအခုဘုန်းကြီးတို့ရှုမှတ်နေတဲ့ယောဂီတွေမှာဆိုရင်လည်းပဲကောင်းကောင်းတမာရီတရားကြီးရပ်ပြီးတော့နိဗ္ဗာန်တရားကြီးကင်းနေတဲ့ပုဂ္ဂိုလ်တွေမှာအထိုက်လျောက်တတိမြဲတယ်အထူးအချင်းတော့ဝိပဿနာဉာဏ်ထဲမှာဆိုရင်သင်္ခါရုပ္ပခာဆိုတဲ့ဉာဏ်ပေါ့အဲ့ဒီသင်္ခါရုပ္ပခာဆိုတဲ့ဉာဏ်များရနိုင်ပြီဆိုတဲ့ရောက်နိုင်ပြီဆိုတဲ့ပုဂ္ဂိုလ်ကြတော့တတိဟာအလွန်ကိုမြဲနေပါပြီပြောရရင်တော့ယ ahanan ပုဂ္ဂိုလ်နိဗ္ဗာန်လောက်ကိုပဲသူတတိမြင်နေတယ်။ကာယကံအပြုမှုတိုင်းပြုမှုတိုင်းမှာသူ့မှာရှုမှတ်မှုတတိလေးပါ။ဝစီကံစကားပြောတော့မယ်ဆိုရင်လည်းပဲနောက်ကတတိလေးပါ။မနောကံစိတ်ကြံစီမှလည်းပဲတတိလေးပါ။ပြောရရင်ကတော့တတိမြင်နေတော့မကောင်းတဲ့ကြံစီတွေဆိုတော့လည်းမကြံစီမိဘူး။မကောင်းတဲ့ပြောဆိုဆိုတာလည်းမပြောဆိုမိဘူးမကောင်းတဲ့ပြုမှုဆိုတာလည်းမပြုမှုမိဘူးဒါကြောင့်ဒီတတိဆောင်ရှောက်လေးကနောက်ကထက်ချက်မကွာလိုက်ပြီးတော့အမှန်ရတယ် အဲ့လိုအမှတ်ရနေတယ်ယဟန္တာပုဂ္ဂိုလ်တွေမှာအမြဲတမ်းတတိမြင်နေတယ်ဒါကြောင့်ယဟန္တာပုဂ္ဂိုလ်ကိုဒီလိုပဲပညာရှိသူတော်ကောင်းတွေကချီးကျူးကြတယ်ပြောဆိုကြတယ်စရတောစာတယ်တွမ်းနေစင်မာယောတဲ့တွမ်းနေစင်မာယောတဲ့ဒိဋ္ဌတောစာယက်နေစင်မာယောတဲ့တုဒ္ဓတောစာတဲ့အိတ်နေစင်မာယောတဲ့ဇာဂရတ္တစာနိုးနေစင်မာယောအတ္တထိုယဟန္တာပုဂ္ဂိုလ်ဤညာနာတဒနာအတိအမြင်သည်တဲ့တတ္တံတမိရာအမြဲမပြတ်ပစ္စုပတ္တိတံရှိရှုထင်နေတယ်ယဟန္တာပုဂ္ဂိုလ်ရဲ့တတိယအမြဲတမ်းရှိရှုထင်နေတယ်တတိလွတ်သွားရေဆိုတာမရှိဘူးတတိလွတ်ပြီးတော့သွားနေတာမရှိဘူးတတိလွတ်ပြီးတော့ထိုင်တာမရှိဘူးတတိလွတ်ပြီးတော့ယက်တာမရှိဘူးတတိလွတ်ပြီးတော့အိတ်တာမရှိဘူးစားတဲ့တောက်တဲ့နေရာမှာလည်းတတိလွတ်ပြီးတော့စားတာတောက်တာမရှိဘူးဘာကြောင့်လဲဆိုတော့ကိုယ်မူရလေမိမိရဲ့လှုပ်ရှားမှုကာယကံအနေအားဖြင့်လှုပ်ရှားနေတာ၊ကင်တာ၊ယူတာ၊ခတ်တာ၊ယူလာတာ၊ခေါင်းငုံတာ၊ပါးစပ်ဟာတာဒါတွေကကာယကံမူရတွေပဲနိဝါရံမြူတာကိုယ်မူရတွေပဲနိအဲ့ဒီမှာလည်းပဲလုံးဝတတိမလွတ်နိုင်ဘူးဒါကြောင့်စရတောစာသွားနေစင်မှာသွားနေစင်မှာဆိုတာခြိလန်းတိုင်းခြိလန်းတိုင်းတတိမလွတ်တော့တတိလေးမြဲနေတယ်ရှုမှတ်မှုတတိလေးမြဲနေတဲ့အခါကျတော့ဘုန်းကြီးတို့ယောဂီများလောဘဆိုတဲ့ကိလေသာတွေဒေါသမောဟကိလေသာတွေဝင်နိုင်သေးရဲ့လားအိမ်တဲ့အိမ်မှာအဆောင်ရှိနေရင်လူစိုးတခိုးဝင်လို့ရရဲ့လားအဲ့ဒီလိုပဲယောဂီရဲ့တန်တာမှာလည်းပဲဒီတတိဆိုတဲ့အဆောင်လေးရှိနေတယ်ဒီတတိလေးမြဲနေလို့ရှိရင်ခုခြေလန်းတိုင်းခြေလန်းတိုင်းရှုမှတ်မှုတတိလေးကပ်ပါနေတယ်ရှုမှတ်မှုတတိလေးကပ်ပြီးတော့ပါနေတဲ့အတွက်ကြောင့်မို့လောဘကိလေသာဒေါသကိလေသာမောဟကိလေသာဘာမှကိုဝင်ခွင့်မရတော့ဘူးမကောင်းတဲ့အကုသိုလ်စိတ်တွေဘာမှဝင်ခွင့်မရတော့ဘူးဆရာတော်ဒါကြောင့်ယောဂီပုဂ္ဂိုလ်များရဲ့တန်တမာကိလေသာတွေမဝင်စေခြင်းရင်တွားနေတဲ့အမှုရာတိုင်းအမှုရာတိုင်းမှာတတိပါဖို့မလိုဘူးလားတတိဆိုတာအမှန်ရမှုရသော်ဘုရားကနောက်ဆုံးပြိဋိဘဝင်ဆံတော်မူတော့မယ်ဆိုရင်ဆိုတော့ပြိဋိဘဝင်ဆံတော်မူတဲ့အချိန်ကူမူဆံဆံတော်မူခံနေအချိန်ကြီးမှာအားလုံးတပြိသားဒီပုံမှာအပမတိနသမ္ပါတိထအပမတိနမမိနေအပမရနဲ့တတိနဲ့အတူတူပဲမမိရဘာကိုမမိရမှာလဲဆိုတော့သွားရမှာလဲမမိနေရမ်းရမှာလဲမမိနေထိုင်ရလျှောင်းရမှာလဲမမိနေဒါရင်လားဆိုတော့မြင်ရမှာလဲမမိနေကြားရနားရစားရတွေ့ထရစိတ်ကိုစဉ်းစားကြံစည်ရမှစပြီးတော့ဒီတတိလေးမမေ့စီနဲ့တဲ့စရတောစာသွားနေစင်မှမမေ့စီနဲ့ဒိဋ္ဌတောဒိဋ္ဌတောစာယက်နေစင်မှလည်းမမေ့စီနဲ့တဲ့ဒီယက်နေတဲ့အချိန်လေးမှာမိမိရဲ့ခန္ဓာကိုညံဆိုင်ပြီးတော့ရှုကြည့်ပါလားတစ်ခုလုံးပေါ်မှာမိမိရဲ့ညံလေးစိုက်ထားကြည့်အဲ့ဒီမှာစိုက်ထားကြည့်တဲ့အခါကျတော့ဒီခန္ဓာကိုယ်ရဲ့တောင့်တင်းနေတဲ့သဘောတွေတွန်းကန်နေတဲ့သဘောတွေလှုပ်ရှားရွေ့ရှားနေတဲ့သဘောတွေရင်းရင်နေတဲ့သဘောတွေအဲ့ဒီသဘာဝလေးတွေကြီးတဲ့လိုက်သိနေလိမ့်မယ်အဲ့ဒီသဘောလေးတွေပဲကိုယ့်ရဲ့ဉာဏ်နဲ့မှမြင်နေလိမ့်မယ်အဲ့ဒီအချိန်လေးမှာလောဘဒေါသမောဟဆိုတဲ့ကိလေသာတွေဘယ်ကမှဝင်ခွင့်မရဘာကြောင့်လဲတတိလေးမြဲနေလို့ဘာကြောင့်မဝင်နိုင်တာလဲတတိလေးမြဲနေလို့အဲ့တော့ဒီကိလေသာတွေရှိနေသည်များဝင်နေသည်များချမ်းသာမှာမဟုတ်ဘူးဆင်းရဲကိလေသာတွေမဝင်နိုင်ဘူးဆိုရင်ချမ်းသာနေတာပဲတိဋ္ဌဒေါသယက်နေစင်မှာတုဋ္ဌဒေါသအိတ်နေစင်မှာသို့တော့အိတ်ပျော်နေတဲ့အချိန်မှာတော့ဘယ်လိုမှတတိမရှိနိုင်မအိတ်ခင်အိတ်မပျော်ခင်အိယာကအိယာဝင်တဲ့အချိန်လေးအဲ့ဒီအချိန်လေးတွေမှာရှုမှတ်နေရမယ်ဇာဂရတ္တစာအိယာမနိုးနေစဉ်အဲ့ဒီမှာတတိလေးမြဲနေရမယ်အိယာမနိုးရဲ့အချိန်လေးမှာမထသေးဘူးနိုးတယ်နိုးတယ်ဒီလိုလေးပဲမိမိနိုးလာတဲ့ စိတ်လေးကိုနိုးစိတ်လေးကိုကိုရှိမှတ်နေရပြီးတော့ကြမှာထားခြင်းနဲ့စိတ်ပေါ်လာမယ်ထားခြင်းနဲ့ထားခြင်းအဲ့ဒီထားခြင်းနဲ့စိတ်လေးပေါ်ပြီးတော့မှစိတ်တစားဝါရော့တတ်တည်းတွန်းဆောင်မှုကြောင့်မိမိရဲ့ခန္ဓာကိုယ်တွန်းကန်တောင့်တင်းပြီးတော့အဲ့ဒီမှာအိယာကနေထားလာတဲ့အမူအရာလေးကိုထားရင်ထားတယ်ဒီလိုရှိရမှာအဲ့ဒီလိုယောဂီပုဂ္ဂိုလ်များကနိုးလာတဲ့အချိန်လေးမှလည်းပဲရှိရမှာဘုန်းကြီးတို့ကကျေးဇူးတော်ရှင်မာဇီဆရာတော်ဘုရားကြီးကတရားအားထုတ်လို့ဓမ္မရီတွေလွန်ကောင်းပြီးတော့မြဲလာတဲ့ပုဂ္ဂိုလ်များကိုတစ်စက်လောက်စမ်းမိအောင်မှတ်နိုင်ရင်ကောင်းမယ်လို့ဒီလိုများမိတ်ရှိပါတယ်တစ်စက်ဆိုတာကနိုးစိတ်ကစပြီးတော့ဣပျော်စိတ်ကြအောင်တစ်စက်အရာကနိုးလာတဲ့အချိန်လေးကစမှတ်တယ်အဲ့ဒီကနေပြီးတော့ထားခြင်းနဲ့စိတ်ထလာဂရင်မောကဆင်းခြင်းနဲ့စိတ်ဆင်းလာအဲ့ဒီမှာမိမိရဲ့ဒီအညစ်ကြေးသွားတာနောက်ပြီးတော့မျက်နှာတိတ်တာသွားတိုက်တာပြုတ်ကျင်းတာနောက်အဝတ်စားလဲတာဓာရီကုန်ပေါ့အာယုံဖုံးပေးတာဈဉ္ညာလျှောက်တာအကုန်လုံးနေစွမ်းစားတာအကုန်လုံးအဲ့ဒီကနေပြီးတော့တနေ့တာလုံးမှာမိမိတတိမလွတ်စီနောက်ဆုံးအိယာဝင်ပြီည9နာရီကျော်ဆင်းနိုင်အိယာဝင်အဲ့ဒီမှာလည်းမတ်တည်နေအိယာနာရောက်တော့ရတ်တာထိုင်ကျင်တာထိုင်ချလိုက်တာလေကျင်တာလေချလိုက်တာစောင်းကျင်တာစောင်းလိုက်တာအဲ့ဒီကနေပြီးတော့ကိုရှုမှတ်မြေဖြစ်တယ်ကမ္မထံဖြစ်တယ်ဖောင်းနာပိနာဖြစ်စီအိတာထိတာဖြစ်စီဝင်လေထွက်လေဖြစ်စီအဲ့ဒီမှာရှုမှတ်မှုလေးနဲ့နောက်ဆုံးအိပျော်သွားတာအဲ့ဒီလိုနိုးစိတ်ကစပြီးအိပ်ပျော်စိတ်ကြအောင်တစမ်းလောက်စအောင်မှတ်ပါလို့အမြဲတမ်းတတိပိတ္တတုံးလေးရှိတယ်။အဲ့ဒီလိုတစမ်းလောက်စအောင်မှတ်နေတဲ့ပုဂ္ဂိုလ်ဟာသင်္ခါရုပ္ပခဏ်ညာမှာဖြစ်တယ်။ဘာကြောင့်လဲဆိုတော့ဒီပုဂ္ဂိုလ်ဟာစိတ်ကိုမှတ်နိုင်နေပြီ။စိတ်ဥစိတ်ဆာကိုမှတ်နိုင်နေပြီ။အခုယဟန္တာပုဂ္ဂိုလ်များမှာကိုယ်မူရာပဲဖြစ်စီနှုတ်မူရာပြောဆိုပဲဖြစ်စီစိတ်ရဲ့ကြံစီပဲဖြစ်စီအကုန်လုံးတည်ရှိတယ်။အခုယောဂီပုဂ္ဂိုလ်ကလည်းပဲအဲ့ဒီမှာစိတ်ကလေးဖြစ်တိုင်းဖြစ်တိုင်းသူတည်ရှိနေတယ်။တည်ရှိနေတဲ့အခါကျတော့လွတ်သွားတယ်ဆိုတာမရှိဘူးစိတ်ကအရင်စဖြစ်တာဖြစ်တယ်စိတ်ကိုပဲရှိတယ်ထိုင်ခြင်းထိုင်ခြင်းနဲ့ထိုင်ခြင်းနဲ့ဘယဝတ္ထုတစ်ခုကို gain ခြင်း gain ခြင်းနဲ့ gain ခြင်းနဲ့ဒီမှာစိတ်ကစရှိတယ်လွတ်သွားပြီးတော့လွတ်ပြီးတော့ gain လိုက်တာမျိုးမရှိဘူး။ဒါပြီးတော့သို့တော်လည်းပဲစပြီးတော့အာထုစဒီသင်္ခါရုပ္ပခဏ်ညာမရောက်ခင်ကြိုးစားနေတဲ့အချိန်မှာကိုကဘယ်ဟာဖြစ်ဖြစ်စိတ်ဦးလေးကစမှတ်မဲဆိုတဲ့ပုဂ္ဂိုလ်အဲ့ဒီတတိလွတ်လွတ်သွားလို့ရှိရင်အရာဝတ္ထုကို gain ပြီးတော့မှရင်လည်းတတိပြန်ရတယ်။ဘုမာဖြင့်ရေတောက်တန်လေးကိုကိုရှုမယ်လို့စိတ်ထဲကမှတ်တာ။အဲ့ဒီမှာရေတောက်တန်လေးကိုရှုမယ်ဆိုတဲ့ပုဂ္ဂိုလ်ဟာရေဦးစင်နှံရောက်တယ်သို့မဟုတ်ခုဘုန်းကြီးတို့ဒီမှာကြတော့ရေဦးစင်ရဲ့တော့မထားတော့ပါဘူးရေပလင်းနဲ့တောက်ကြအဲ့ဒီလိုရဲ့ခုပလင်းလေးနှံကိုရေတောက်ချင်တဲ့စိတ်ကလေးပေါ်လာတဲ့အခါမှာရေတောက်တာကိုမှတ်မယ်ဆိုရမယ်လို့လည်းပဲရေပလင်းကင်တာလည်းမမှတ်မိဘူးဖုံးဖွင့်တာလည်းမမှတ်မိဘူးနှကန်းစီဂျူလာတာလည်းမမှတ်မိဘူးနှကန်းတိတာလည်းမမှတ်မိဘူးဘယ်ချိန်မှသွားမှတ်မိတယ်ဆိုတောက်တဲ့အခါကျတော့မှဩငါစောစောပိုင်းကအမှတ်မပါပါလားဆိုတတိပြန်ရတယ်တတိပြန်ရရင်ယောဂီများအများသောအားဖြင့်နောက်တစ်ကြိမ်ကြာရင်ကအမှတ်နဲ့တောင်းမယ်။နောက်တစ်ကြိမ်ကိုအကျွေးထားလေရှိတယ်။ဘာထားတာလဲ။အကျွေးဆိုတာကဒီတရားမှာအကျွေးထားလို့မရဘူး။ဘာကြောင့်လဲ။အခုပြုပြီးရင်အခုပြတ်သွားတာ။အခုစိတ်ကလည်းအခုဖြစ်ပြီးရင်အခုဘာဖြစ်သွားတာလဲ။ဖြစ်သွားတာအကျွေးထားလို့မရဘူး။ဈေးဝယ်ရင်သာအကျွေးဝယ်လို့ရတယ်။တရားမှာအကျွေးထားပြီးရှုမှတ်လို့ရပါမလားမရဘူးနောက်တစ်ခါငါမလွတ်အောင်ရှုမှတ်မယ်ဆိုရင်မဲ့နောက်တစ်ခါဒီလိုတော့ပြန်တော့ဟင်လွတ်တော့ပြန်မယ်အဲ့ဒီလွတ်လွတ်သွားတယ်ဆိုတာစိတ်ကိုမရှုနိုင်သေးလို့ဘာကိုမရှုနိုင်တာလဲစိတ်လေးကိုမရှုနိုင်သေးဘူးမနိုင်နေလို့ဒီသင်္ခါရုပ္ပခဏ်ကစိတ်ဥစိတ်စားစားနိုင်နေပြီနိုင်နေပြီဖြစ်တဲ့အတွက်အဲ့ဒီပုဂ္ဂိုလ်ကတနေ့တမှာကိုနိုးစိတ်ကစပြီးအိပ်ပျော်စိတ်ကြအောင်ရှုပါဆိုရင်ကြိုးစားရှုတယ်အဲလိုရှုရင်တောင်မှတခါတရံမှလွတ်သွားပြီးတော့အမှတ်လွတ်သွားချက်ချင်းသတိပြန်ရလို့တော့လွတ်သွားတယ်သတိပြန်ရအဲလိုသတိပြန်ရလို့ရှိရင်အကျွေးမထားဘဲနဲ့ဘာလို့မှလဲချက်ချင်း ပြန်မှတ်ဘာလို့ရမလဲချက်ချင်းပြန်မှတ်ရေတောက်တာကိုမှတ်မယ်ဆိုရင်ကိုကရေပါးစပ်သေးကိုတငုံတောက်ပြီးမှတတိယရဲဆိုရင်အဲ့ဒီရေခွက်ကိုဒီတိုင်းဆက်မတောက်နဲ့ပြန်ချပြန်ချပြီးတော့ကြည့်တယ်မြင်တယ်မှတ်တောက်ချင်ရင်တောက်ချင်တယ်မှတ်လက်လန်းတော့လန်းတယ်မှတ်ကင်တော့ကင်တယ်မှတ်ယူလာတော့ယူလာတယ်မှတ်ပါးစပ်နဲ့ထိတော့ထိတယ်မှတ်တောက်တော့တောက်တယ်ပြန်မှတ်အဲ့ဒီတိုင်မှတ်ပြီးရင်နောက်အကြိမ်ကြီးလုံးဝမမေ့တော့လုံးဝမမေ့တော့အဲ့လိုပြန်လုပ်ရဒါဘုန်းကြီးတို့အညာဒေသမှာတန်သူ့ရဲ့ဒလိပေါ့လေညာဒေသမှာရှိလူကြီးများကိုထားတဲ့ပစ္စည်းကိုထားပြီးပြီဆိုရင်အဲ့ဒီနေရာကိုလက်နဲ့ပြန်ပြီးနှစ်ချက်သုံးချက်ပုတ်ထားခဲ့အဲ့လိုပုတ်ထားခဲ့ဘယ်တော့မှမမေ့တော့ဘူးလေဒီလိုမဟုတ်ဘဲနဲ့ထားပြခင်နောက်သတိမိတ်မိသွားတယ်လက်ကလေးနဲ့ပြန်ပြန်ပြီးပုတ်တယ်လို့ဆိုတယ်။အဲ့လိုပဲအခုလည်းပြန်ပြီးတော့မှတ်မယ်။ဥမာအပြင်ထံရကထားတယ်။ယောဂီပုဂ္ဂိုလ်က။ငါထံရကထားတယ်ငါမှတ်နေပြီထားမယ်လို့စိတ်ထဲမှာသတ်မှတ်ထားတယ်။ဒါပေမဲ့မှတ်တဲ့ရလိုက်မှသတိပြန်ရရင်ငါနောက်မှမှတ်မယ်ဆိုတဲ့အကျွေးမထားနဲ့ပြန်ထိုင်။ဒီနေရာမှာပြန်ထိုင်။ထိုင်ပြီးတော့မှထားခြင်းနဲ့စိတ်ကိုပထမမှတ်မယ်။ထားခြင်းနဲ့ထားခြင်းနဲ့ထားတော့မှထားတယ်ထားတယ်ရက်ပြီးတော့မှရက်တယ်ရက်တယ်မှနောက်ဘယ်တော့မှအဲ့ဒီထားတဲ့အမူအရာဘယ်တော့မှမမေ့တော့ထိုင်တဲ့ခါလေဒီတိုင်းပဲရက်ရကနေပြီးတော့ထိုင်တဲ့ခါမှာငါအမှတ်နဲ့ထိုင်မယ်လို့သတ်မှတ်ထားတယ်စိတ်ထဲမှာလည်းညွတ်ထားတယ်သို့တော့တကယ်တရားထိုင်မယ့်နေရာလေးရောက်ရောပြုစုထိုင်ပြီးသွားတယ်ဟောငါအမှတ်တော့မမှတ်မိလိုက်ဘူးလို့တတိယရင်အကျွေးမထမ်းနဲ့နောက်မှငါရအောင်မှတ်မယ်ဆိုတာမျိုးအကျွေးမထမ်းနဲ့ချက်ချင်းပြန်ရရက်ပြီးတဲ့အခါကျတော့မှရက်တည်းရက်တည်းမှထိုင်ကျင်တော့ထိုင်ကျင်နေထိုင်ကျင်နေထိုင်ချလိုက်တော့မှတစင်ချင်းတစင်ချင်းအောက်ကိုကျနေတာလေးကိုထိုင်နေထိုင်နေထိုင်နေအဲ့ဒီလိုယောဂီပုဂ္ဂိုလ်ကမှန်ရတယ်ဒါကြောင့်အထူးအားဖြင့်အိယာကနိုးပြီဆိုရင်ယောဂီပုဂ္ဂိုလ်ကအမှတ်ပါတာနေတယ်ပြုံးစုထတာများတယ်အိယာကနိုးတဲ့အချိန်မှာနော်အမှတ်ပါတာနေတယ်ပြုံးစုထတာများတယ်အဲ့ဒီအချိန်လေးမှာအထူးသတိထားရတယ်အင်းကနိုးပြီဆိုတာလေးကိုနိုးတယ်နိုးတယ်မှတ်နေရတဲ့စိတ်လေးကိုနိုးစိတ်လေးထားခြင်းတဲ့စိတ်ပေါ်လာလိမ့်မယ်အဲ့ဒီကြတော့မှထားခြင်းနဲ့ထားခြင်းနဲ့မပေါ်ဘဲနဲ့မှတ်တာမဟုတ်ဘူးနော်စိတ်ကိုမှတ်တယ်ဆိုတာလည်းပဲဒီထားခြင်းတဲ့စိတ်မဖြစ်ဘဲနဲ့ကိုကထားခြင်းနဲ့ထားခြင်းနဲ့လို့ရတာမဟုတ်ဘူးသူကသူထားခြင်းစိတ်ပေါ်လာလိမ့်မယ်အဲ့ဒီကြတော့မှထားခြင်းနဲ့ထားခြင်းနဲ့ထားတော့မှထားတယ်ထားတယ်ထားတယ်ထိုင်ပြီးတော့ထိုင်တယ်ထိုင်တယ်ရင်မောကဆင်းရင်တော့ဆင်းရင်နဲ့ဆင်းရင်နဲ့ဆင်းရိုက်တော့ဆင်းနေဆင်းနေအဲ့ဒီအတိုင်းသူ့ဟာသူအစဉ်လိုက်မှတ်သွားရတယ်။ဒါကြောင့်မို့ဒီမှာဇာဂရတ္တသနိုးနေစင်မှလေးပဲတဲ့။မှတ်တတိနဲ့နေရမယ်။အဲ့တော့ထိုင်တာပဲဖြစ်စီရက်တာပဲဖြစ်စီသွားတာပဲဖြစ်စီလျောင်းတာပဲဖြစ်စီအဲ့ဒီအတိုင်းယောဂီပုဂ္ဂိုလ်ကရှုမှတ်မှုမြဲရ။ယဟန္တာပုဂ္ဂိုလ်မှာတော့ဖြင့်ဘယ်ဣရိယာပုနဲ့ပဲဖြစ်ဖြစ်တတိလွတ်တာရှိရလား။မရှိတော့မြင်တဲ့နေရာမှာဖြစ်စီကြားတဲ့နေရာမှာဖြစ်စီနာနာစားတာတွေ့ထတာစိတ်ကူးစဉ်းစားကြံစည်တာချောက်တော်ရနဲ့ပေါ်ချောက်တော်ရကပေါ်သမျှအာယုန်တိုင်းမှာလည်းပဲသတိမလို့ဘူးဒါကြောင့်အတ္တတုယန္နာပုဂ္ဂိုလ်ဤညာနာဒသနာအတိအမြင်သည်တဲ့တတတံတမ္မိတံအမြဲမပြတ်ပစ္စုပတ္တိတံရှေးရှုထင်းနေတယ်အဲဒီလိုယဟန္နာပုဂ္ဂိုလ်မှာသတိမြဲနေတယ်လို့ဘုန်းကြီးတို့ယောဂီများရောအဲ့ဒီလိုတတိလေးမြဲနေလို့ရှိရင်ဈာကိလေသာရောဝင်နိုင်သေးရလားတခြားစဉ်းစားကြည့်နော်တတိမြဲနေတဲ့ပုဂ္ဂိုလ်ရဲ့တဏ္ဍာမှာဘာကိလေသာစိတ်မှမဝင်ဘူးဘာအကုသိုလ်စိတ်မှမဝင်ဘူးအဲ့ဒီလိုဆိုရင်ယဟန္တာနဲ့အတွင်တန်တန်ချင်းမတူဘူးလားယဟန္တာပုဂ္ဂိုလ်မှာကိလေသာကင်းနေတယ်လို့အခုရှုမှတ်မှုမြဲနေတဲ့ပုဂ္ဂိုလ်ရဲ့တဏ္ဍာမှာလည်းကိလေသာမကင်းဘူးလားအဲ့ဒီတတိအဆောင်ဆောင်လေးရှိနေပြီဆိုရင်အရိယာတို့ရဲ့စံဒီအိမ်ထဲမှာနေလို့ရသလားမရဘူးလားနေလို့ရပြီဒါကြောင့်မို့ဘုန်းကြီးတို့ယောဂီများနေခြင်းရင်ဒီတတိအဆောင်ဆောင်လေးမြဲရအဲ့ဒီလိုတတိအဆောင်ဆောင်လေးမြဲဖို့အတွက်ဘုန်းကြီးတို့ယောဂီများမိမိတို့ဘက်ကဟိုအင်းကြီးအိမ်ကောင်းနဲ့သို့မဟုတ်ဟိုတယ်ကြီးတွေအင်တာမကြီးကျယ်ခမ်းနားတဲ့နေရာကြီးတွေကိုနေခြင်းနဲ့သို့မဟုတ်အင်ကြီးအင်ကောင်းနဲ့နေခြင်းနဲ့ဆိုရင်ဘုန်းကြီးမနေ့ကပြောခဲ့တယ်။ခါကျင်းငွေပေးရင်ရတယ်လို့ပြောခဲ့တယ်။ဟုတ်တယ်နော်။ ဒီဘလောက်ပဲကောင်းတဲ့နေရာကြီးဖြစ်စီဘလောက်ပဲဟိုတယ်ခန်းမကြီးကခန္ဓာတန်းနာတာကြီးဖြစ်စီအခကြီးငွေပြီးနာယီပိုင်းနဲ့ပြီးနေနိုင်ရင်နာယီပိုင်းနေလို့ရတယ်တရက်တန်အနေအချင်းနေခြင်းရင်တရက်တန်တန်ဖို့ငွေပြီးနေလို့ရတယ်တလားတန်တစ်နှစ်တန်အဲဒီလိုပြီးနေလို့အခကြီးငွေပြီးနေလို့ရတယ်လို့ဘုန်းကြီးတို့ယောဂီများလည်းပဲမိမိတို့ဟာပုထုရှင်တွေပဲအရိယာမှမဟုတ်ပဲဒီအရိယာစံအိမ်နဲ့ဘယ်လိုလုပ်နေမှလဲလို့စောရကတစရာရှိတယ်နေလို့ရတယ်အဲ့ဒီနေလို့ရတဲ့အခါမှာစောစောကပြောတဲ့အတိုင်းအခပေးရလိမ့်မယ်အဲ့ဒီအခါဘာလဲဆိုနံပါတ်1တဒါနံပါတ်2ကဘာလဲတဒါတဒါဆိုတာယုံကြည်မှုပဲတဒါဆိုတာဘာလဲယုံကြည်မှုအဲ့ဒီတော့မြတ်စွာဘုရားဟောထားတဲ့တရားတွေဟာတွက္ခတ္တအစအီကောင်းခြင်းအလေအီကောင်းခြင်းအဆုံးအီကောင်းခြင်းကြာနာယုံပင်အပူစင်၍ကျင့်လျင်ချမ်းသာကျင့်ပြီးကလည်းလွန်စွာငြိမ်းချမ်းနိဗ္ဗာန်နှင့်စကံသိအောင်မြတ်စွာဘုရားကသူ့ရဲ့ဒီမှာတွက္ခတ္တဆိုတဲ့ဂုဏ်တော်ထဲမှာမြတ်စွာဘုရားဟောတဲ့တရားတော်ကိုတည်တည်ချာချာအာရုံစိုက်ပြီးနားနေရင်တဲ့တရားအာယုံပေါ်မှာစိုက်မိနေတဲ့အခါအပူတော့ကရင်မစင်ဘူးလားစင်တယ်ကျမ်းနာယုံမယ်အပူစင်၍ကျင့်လျင်ချမ်းသာအခုယောဂီတို့ကျင့်ကြံအားထုတ်နေပြီကိုယ်တိုင်ကိုယ်တွေ့ကိုယ်တွေ့ဝင်ပြီးတော့ကျင့်ကြံအားထုတ်နေတော့အခုမိမိတို့မှာစပြီးတော့တမာရီထူထောင်စမှာတော့ဒီချမ်းသာကိုကိုယ်တိုင်မတွေ့နိုင်သေးဘူးဓမ္မချမ်းသာကိုကိုယ်တိုင်မတွေ့နိုင်သေးဘူး။ဘာကြောင့်မတွေ့သေးတာလဲ?စိတ်တည်ငြိမ်မှုတမာတိဖြစ်လို့လားမဖြစ်သေးလို့လား။မဖြစ်သေးလို့။စိတ်တည်ငြိမ်မှုတမာတိမဖြစ်သေးတဲ့ပုဂ္ဂိုလ်ဟာတရားရှုမှတ်တဲ့အခါမှာတဏှာကြီးဆိုတဲ့အချင်းဟာကြာသလားမြန်သလား။ကြာတယ်နော်။တဏှာကြီးဆိုတဲ့အချင်းဟာကြာတယ်နော်။ဒုတိယဏှာကြီးကြည့်ပြန်မယ်။တော်ရည်ကျန်နိုင်ကြည့်ပြန်မယ်။ဘုန်းကြီးတို့စိတ်တမှာနွေရသည်မှာလာပြီးအထုတဲ့ယောဂီပါစကလေးတွေ။အဲဒီမှာကလေးတွေကိုဒီကယောဂီစောင့်ရှောက်တဲ့ပုဂ္ဂိုလ်ကလည်းစောင့်ရှောက်နေတာဆိုတော့မျက်စိဖွင့်ကြည့်ရင်အဲဒီတော့ဒီဘက်ကစောင့်ရှောက်တဲ့ပုဂ္ဂိုလ်မြင်မှဆိုးတယ်။သူတို့ကသိရတရားထိုင်တော့မယ်ဆိုတဲ့ကစောင့်ရှောက်တဲ့ပုဂ္ဂိုလ်ကဘယ်ဘက်မှာထိုင်နေလဲဘယ်နှမ်းမှာရှိလဲကြည့်တာ။ညာဘက်ကယောဂီကစောင့်ရှောက်တဲ့ပုဂ္ဂိုလ်ကထိုင်နေရင်ညာဘက်မျက်စိမိတ်ပြီးဘယ်ဘက်မျက်စိလေးတစ်ဖက်ဖွင့်ကြည့်တယ်။ယောဂီကဘယ်ဘက်ကစောင့်ရှောက်တဲ့ပုဂ္ဂိုလ်ကရှိနေရင်သူကဘယ်မျက်စိကိုပိတ်ထားပြီးတော့ညာမျက်စိလေးနဲ့ဖွင့်ကြည့်တယ်။ဘာကြောင့်လဲ?တရားနာယီကိုမြန်မြန်ပြည့်စည်ခြင်းနာလားမပြည့်စည်ခြင်းနာလား။ပြည့်စည်ခြင်းနေလား။အဲ့ဒီနာယီပြည့်စည်ခြင်းနာမပြည့်လို့နာယီနဲ့ယံဖြစ်တဲ့ပုဂ္ဂိုလ်တွေလည်းအများကြီးပဲ။ဘုန်းကြီးတို့ယောဂီများရောနာယီနဲ့ထိုင်ပြီးယံဖြစ်နေသေးလားမသိဘူး။နာယီနဲ့ထိုင်ပြီးယံဖြစ်တဲ့ပုဂ္ဂိုလ်ဘုန်းကြီးကကိုယ်တိုင်တွေ့ဘူးတယ်။ကိုယ်တိုင်တွေ့ဘူးတယ်ဘုန်းကြီးတို့မဟာစီတန္တနာရိပ်တံမှာဘုန်းကြီးနေစဉ်တုန်းကအဲ့ဒီအချိန်တုန်းကဘုန်းကြီးတို့ဟိုယောဂီတွေကိုစောင့်ရှောက်တဲ့အခါမှာတန်ဃာတော်တွေအမျိုးသားနဲ့ယဟန်တော်တွေကိုစောင့်ရှောက်ရတာတန်ဃာတော်တွေအမျိုးသမီးတွေကြာအမျိုးသမီးချင်းပေါ့အဲ့ဒီလိုစောင့်ရှောက်တဲ့အခါကျတော့ညာပိုင်းဘုန်းကြီးကနေပိုင်းချိန်တွေမှာဘုန်းကြီးမှာတာဝန်တွေများပါတယ်ရည်သူရှင်မသီဆရာတော်ဘုရားကြီးရဲ့ကြီးမြောက်မှုနဲ့ဘုန်းကြီးကယောဂီတွေကိုတရားဆစ်ဆေးရပါတယ်ကမ္မဋ္ဌာန်းဆရာအဖြစ်နဲ့လက်ထောက်ကမ္မဋ္ဌာန်းဆရာအဖြစ်နဲ့တရားပြပေးရပါတယ်နောက်ပြီးတော့ဘုန်းကြီးမှာဆရာတော်ဘုရားကြီးရဲ့ဝေယဝဆအမှုကိစ္စတွေဘုန်းကြီးတာဝန်ဖြစ်ပါတယ်ဘုန်းကြီးဟာဥပတကဆရာတော်ဘုရားကြီးရဲ့အလုပ်ကျွေးမစ္ဆာတမနာဆရာတော်ဘုရားကြီးကြွရနောက်ကလိုက်ရတယ်ဘုန်းကြီးတို့မြတ်စွာဘုရားလက်ထက်ကမြတ်စွာဘုရားရှင်ရဲ့အလုပ်ကျွေးဟာဘာတူလဲညီတော်အနန္ဒာညီတော်အနန္ဒာဟာမြတ်စွာဘုရားအနိနာမှာပဲအမြဲမပြတ်လှုပ်ကျွေးရတယ်မြတ်စွာဘုရားကြွရတဲ့နောက်ကလိုက်ရဘုန်းကြီးမှလည်းပဲအဲ့ဒီလိုပဲဆရာတော်ဘုရားကြီးရဲ့အလုပ်ကျွေးခြင်းနဲ့ဆရာတော်ဘုရားကြီးကိုပြုစုလုပ်ကျွေးရတယ်။ဆရာတော်ဘုရားကြီးကြွရနောက်ကဘုန်းကြီးကတချမ်းမကွာလိုက်ရတခုခုတရားရမယ်ဆရာတော်ကြီးဖြစ်ရင်အားလုံးကဥဒ္ဓမနာပြည့်သွားတယ်ဥဒ္ဓမနာမရှိဘူးလားဘုန်းကြီးပေါ်မှာဘုန်းကြီးစီမှာအားလုံးဆရာတော်ဘုရားကြီးရဲ့ ပြိဿဝိဇ္ဇာတွေကဘုန်းကြီးအလုံးဆောင်ရွက်ရတယ်။အဲ့ဒီတော့ဘုန်းကြီးမှဆောင်ရွက်ကြရည်များတော့ညာပိုင်းအချိန်ကိုဘုန်းကြီးတာဝန်ယူတယ်။ယောဂီဆောင်ဖို့အတွက်ညာပိုင်းအချိန်လေးကိုဘုန်းကြီးတာဝန်ယူပြီးဆောင်ရွက်ရတော့ဘုန်းကြီးတို့မဟာစီတာသနာရိတ်တာကြီးရဲ့အနီးကဘာရှိလဲဆိုတော့ဟိုဘက်ကမောကွန်းရုပ်ရှင်ဆိုတဲ့ရုပ်ရှင်ခြံကြီးရှိတယ်။ဒါလမ်းပဲခြံ။အဲ့ဒီမောကွန်းရုပ်ရှင်ခြံကြီးရှိတော့အဲ့ဒီရုပ်ရှင်ဆံဆံကိုခြံကိုစောင့်ရှောက်တဲ့အဆောင်တလဝံဖြစ်တဲ့ပုဂ္ဂိုလ်ဟာနာကြီးထိုးတော့မယ်ဆိုရင်သူကဝင်းကကျဲတော့300လောက်သူကခလိုင်းချထား။ချထားတော့သူကလှက်ပတ်ပြီးခောက်တယ်ဒီဘက်နေရာကနေခောက်လိုက်တန်းတန်းဆိုပြီးတော့ဟိုမတင်းလောက်ဆိုရင်ခောက်ပြီရှင်းနိုင်ထူဖို့သုံးဖို့9နိုင်ထူဖို့မတင်းလောက်ဆိုခောက်ပြီအဲ့လိုလက်ပတ်ခောက်တော့ဘုန်းကြီးတို့ဒီမှာရှင်းနိုင်ရန်နေ9နိုင်နောက်ဆုံးအချိန်တရားထိုင်ပြီးရှုမှတ်နေတဲ့ဒကာကြီးကသူ့စိတ်ထဲမှာနိုင်ထူပြီးဘုရားကတင်းတင်း9ချက်ခောက်တာအဲ့လို9ချက်ခောက်တယ်လို့ပဲဘုန်းကြီးကမြို့သမီးယောဂီညာပိုင်းမှာဘုန်းကြီးတို့အမျိုးသားနဲ့ယဟန်တို့များကိုမာစီဆရာတော်ဘုရားကြီးရဲ့စံညာတော်အောက်ထပ်ကခမ်းမကြီးတွေမှာထိုင်ရတယ်။အမျိုးသမီးများကဖန်ရံဓမ္မယုံကြီးမှာထိုင်ရတယ်။ဒါကတော့မာစီရိတ်တံမှာရောက်ဖူးတဲ့ပုဂ္ဂိုလ်မှတိမဲ့ဝင်ဖူးတဲ့ပုဂ္ဂိုလ်မှဖန်ရံဓမ္မယုံကြီးကနေပြီးတော့မာစီဆရာတော်ဘုရားကြီးရဲ့စံညာရှိရဖြတ်သွားရတာသူတို့ဆောင်တွေကိုသွားတဲ့အခါအောက်ကိုတန်းဆင်းတဲ့ပုဂ္ဂိုလ်လည်းဆင်းလို့ရတယ်ပေါ့။အဲ့ဒီမှာဘုန်းကြီးကရဟန်းတော်တွေမျိုးသားတွေကိုးနာရီထိုးလို့ဒီဆရာတော်ကြီးစံကြောင်းတဲ့ကထွက်တာနဲ့ကိုယ့်ရဲ့ကဖိုင်းရင်ဓမ္မယုံကနေပြီးကိုးနာရီထိုးလို့အမျိုးသမီးတွေဆင်းလာတဲ့အခါဒီမှာသွားပြီးတော့အပေါ့ဝါမှာသွားဆုံးတာအဲ့ဒီလိုဆုံးတဲ့အခါကျတော့ရှုပ်ထွေးမှုတွေဖြစ်တတ်လို့အဲ့ဒီလိုရှုပ်ထွေးမှုမဖြစ်ဖို့အတွက်ဘုန်းကြီးကိုယ်တိုင်စီမံထားတယ်မျိုးသမီးယောဂီများက15မတင်းမှာပေါ့လေခုနကြီးထိုးဖို့မှ15မိနစ်အလိုမှာတရားဖြုတ်ရမယ်ဖြုတ်ပြီးတော့ပြန်ရမယ်ဘုန်းကြီးကစီစဉ်ထားတဲ့ရက်ပိုင်းလေးရှိသေးတယ်အဲ့လိုရှိသေးတော့ဒီယောဂီတကာကြီးကမသိသေးတဲ့အခါကလည်းကြတော့ဟိုကခုနကြီးဂလိုင်းတန်ချောင်းကလည်းဟိုကလှဲ့ခေါင်လေးတန်းနဲ့ခေါင်နောက်ယောဂီတွေကလည်းပဲပြန်ပြီဆိုတော့ယောဂီကအပြန်ဆိုရင်တဲသွက်တာပြပြပြပြပြပြပြချင်တယ်ဘာမှမမပါဘူးဘာမှမမပါဘူးယောဂီကကိုယ်ဆောင်ကိုပြန်ချင်ရောက်ပြီးဆိုရင်ပြပြပြနေနေတာပဲအဲ့ဒီမှာပြန်ညာအဲ့တော့ဖဏတ်တန်ကကြာတော့အဲယောဂီတွေလည်းပြန်ပြီနာကြီးတို့ထိုးတော့မှာပဲထိုးတော့မှာပဲဒီကကြီးကစောင့်တာနာကြီးကထိုးတော့မှာပဲထိုးတော့မှာပဲစောင့်နေတာသူစောင့်တာကသူစိတ်ကတိတ်လောနေတဲ့အခါကြတော့ကြာနာပြီထင်တဲ့အခါကျသူမနေနိုင်မြေလုံးဖွင့်ကြည့်ဟာ15မိနစ်ကြီးတောင်းလို့တယ်ဒီမှာအဲ့ဒီမှာတော်တော်အာရုံပါ15မိနစ်ကြီးတောင်းလို့ပါပြီလားဆိုဘယ်နဲ့ကြောင့်မို့လဲသူစဉ်းစားမှာပေါ့သူမျက်နှာကြီးတွေထိုးကုန်ပြီဒီနာကြီးဘာလို့ပြက်မြန်နေသလားဒီနာကြီးကရက်မြန်နေသလားသူစိတ်ထဲမှာအဲ့လိုဖြစ်အဲ့လိုဖြစ်ပြီးတော့နာကြီးကလည်းမထိုးတော့ပြီးတည်ပြီးဘယ်သူမှလည်းမထကြသေးဘူးသူကထားခြင်းလာပြီသူကတခါလေနာရီထိုးစီခြင်းလာပြီထားခြင်းလာပြီဘာကြောင့်လဲတမာရီရလို့လားမရလို့လားတမာရီမရလို့သူမှတနာရီဆိုတဲ့ချိန်ဟာသူအကြာကြီးထင်နေရအဲ့ဒီမှာတနာရီတည်းမဟုတ်ဘူးဒီမိနစ်စက္ကန့်လေးအတွင်းမှာတောင်သူအကြာကြီးထင်တယ်အဲ့ဒီမှာသူတခါလေပြန်ပြီးတော့မျက်စိလေးမှိတ်ပြီးသူတခါပြန်ထိုင်မှတ်တာပေါ့မှတ်တော့သူကမထိုးရမထိုးသေးဘူးမထိုးသေးဘူးဘာကြောင့်မထိုးလဲနာရီပြန်ကြည့်ဟင်15မိနစ်ဘာမှမရှိသေးဘူးဟိုကစက္ကန့်ပိုင်းလေးပဲရှိသေးတယ်လေ तू ကထင်းနေတာကြာပြီလို့သူစိတ်ကထင်းနေတာအဲ့ဒါနဲ့တခါကြီးကဒေါသကြီးဖြည့်ပြီးတော့မနေနိုင်ဘူးတခါလေထားကလည်းထားခြင်းဘယ်သူမှလည်းမလှုပ်သေးဘူးယောဂီကငြိမ်းပြီးအထုံနေသူတယောက်တည်းဖြစ်နေတာဆိုတော့စိတ်တည်ဒေါသကြီးပေါက်ကွင်းဟင်းအင်းနဲ့ငိုပါလေရောငိုတော့ဘုန်းကြီးကဒီပြင်ဘက်ကဘေးကနေဈဉ်ညံလျှောက်ပြီးတော့ဆိုတော့ငိုတန်ကြားတော့ဘုန်းကြီးယောဂီကြည့်ရတာကိုကြည့်တော့အဲ့ဒီတကကြီးဖြစ်နေတော့ဩတကကြီးဝေဒနာကြီးကိုယ်နဲ့ရဲ့ထိုးကန်နေပြီညာတော့အားဖြင့်အာထုတ်တဲ့ပုဂ္ဂိုလ်ကနာယီပြည့်ကန်နေလေဝေဒနာကြီးပူတက်နေပြီနာယီပြည့်ကန်နေလေဝေဒနာကြီးကပူတက်နေဆိုတော့ဩတကကြီးဝေဒနာကြီးပြင်းပြင်းထန်ထန်ဖြစ်နေလို့ပဲလို့ဘုန်းကြီးကအဲ့လိုသဘောပေါက်ပြီးတော့တကကြီးကမှာ စိတ်ကိုပြောင်းမယ်သူရဲ့စိတ်ကိုပြောင်းမယ်ဝေဒနာပေါ်ရောက်နေတဲ့စိတ်ကိုဘုရားပြောင်းလိုက်မယ်ပြောင်းပြီးရှုခိုင်းမယ်ဆိုပြီးတော့အဲ့ဒီမှာတခါကြီးနဲ့သွားပြီးတော့တခါကြီးဆိုပြီးတော့သူ့ကိုတန်လေးပေးလိုက်တယ်ပေးပြီးတော့ဘုရားပခုံးကိုလက်နဲ့တင်းတင်းဆုပ်ထားလိုက်တယ်ပခုံးကိုလက်နဲ့တင်းတင်းဆုပ်ပြီးတော့ဘုရားတခါကြီးဆုပ်ထားတဲ့နေရာကိုစိတ်ကိုပြောင်းပြီးမှပြောင်းပြီးမှသူ့ကိုစိတ်ကိုပြောင်းပေးနေတာအဲစိတ်ကိုပြောင်းပေးနေတာအဲ့လိုပြောင်းပြီးဘုရားပေးနေတဲ့အချိန်မှာတခါကြီးကနီးတာနီးလို့ရတော့ဒီနာကြီးကိုလက်သေးနဲ့ထိုးခွဲပြစ်လိုက်မယ်ဆိုတော့မှဩဒကာကြီးဟာနာကြီးနဲ့ရံဖြစ်နေတာပါလားဆိုတော့အဲ့ကျမှဘုန်းကြီးသဘောပေါက်သွားတယ်။နာကြီးနဲ့ရံဖြစ်နေတာ။ဒါကြောင့်မို့ဘုန်းကြီးတို့ယောဂီများတမာတိမရသေးခင်မှာဆိုရင်ဝေဒနာတွေကလည်းပြင်းထန်စွာဖြစ်တဲ့အတွက်စိတ်ကလည်းတည်ငြိမ်မှုမရသေးတဲ့အတွက်တဏှာကြီးဆိုတဲ့အခြင်းအမြန်သလားကြာသလား။ကြာတယ်။ကြာလုံးလို့အဲ့ဒီလိုလေပဲနာကြီးနဲ့ရံဖြစ်တတ်တယ်။အဲ့ဒါကိုဘုန်းကြီးတို့ယောဂီများကတိခံပြီးတော့နာယီထိုးခံနေလေဝေဒနာကပြင်းထန်လေနာယီထိုးခံနေလေဝေဒနာပြင်းထန်လေအဲ့ဒီခံမျိုးမှာယောဂီတိခံပြီးဇွဲနဲ့မှတ်ကြည့်ဘယ်လိုမှဒီဝေဒနာကိုမမှတ်နိုင်တော့ဘူးဆိုရင်တောင်မပြောင်းနဲ့မရွှေ့နဲ့အသာလေးနေပြီးမျက်စိလေးအသာလေးဖွင့်တာမျက်စိလေးအသာလေးဖွင့်ထားပြီးတော့သူ့စီကိုအာယုံမပြူဘူးတချမ်းအာယုံလေးကိုကိုအာယုံပြုမယ်ဓမ္မမဟုတ်ဘူးဆိုရင်ဂုံတော်ဘက်ကိုတခုခုပဲကိုအာယုံလေးပြုပြီးပွားနေအဲ့ဒီလိုအချိန်လေးမှာဟောပွားလို့မှဂုံတော်လေးမဆုံးသေးဘူးနာရီကတင်းတင်းဖြစ်သွားတယ်ညံသွားတယ်ဒီအပေါ်မှာအာယုံမထားတော့ဝေဒနာပေါ်မှာအဲ့ဒီလိုလေးပဲပြောင်းပြီးလို့ရှုရတာဒါကြောင့်မို့ဘုန်းကြီးတို့ဒီတရားရှုမှတ်တဲ့အချိန်ခါကာလမှာစပြီးတော့အာထုစမှာဓမ္မချမ်းသာတရားရဲ့အရာသာတွေ့နိုင်လားမတွေ့နိုင်ဘူးလားမတွေ့နိုင်သေးဘူးဒုက္ခဝေဒနာတွေနဲ့ပဲလုံးချံရိုက်နေတာပဲအေးတမာရီစိတ်တည်ငြိမ်မှုတမာရီလေးရပြီဆိုရင်နိဝရဏတရားကြီးကင်းသွားတဲ့အချိန်မှာနောက်ဆုံးဥရိယဘုရားဆိုတဲ့ဖြစ်မှုပြမှုကိုသိတဲ့ဉာဏ်လေးအဆင့်ရောက်သွားပြီဆိုတဲ့အခါကျတော့အဲ့ဒီပုဂ္ဂိုလ်ကဓမ္မချမ်းသာတွေ့လာပြီအဲ့ဒီအခါကျတော့တွေ့လာပြီတဏှာကြီးထိုင်လို့လည်းပဲတဏှာကြီးနဲ့မဝတော့ဘူးပြောင်းရတာလည်းမရှိဘူးရွှေ့ရတာလည်းမရှိဘူးပြုပြင်ရတာလည်းမရှိတော့ဘူးတဏှာကြီးကနေတဏှာကြီးကွဲဖြစ်ခြင်းဖြစ်သွားမယ်နှစ်နာရီဖြစ်ခြင်းဖြစ်သွားမယ်နှစ်နာရီကွဲသုံးနာရီဖြစ်ခြင်းဖြစ်သွားမယ်အဲ့ဒီကြတော့ရွှေ့เสียရပြောင်းเสียရတောင်မလိုတော့ဘူးဓမ္မချမ်းသာရှုမှတ်เสียအာယုံလေးနဲ့ရှုစိတ်ကလေးနဲ့ပေါ်လိုက်ပြောင်းလိုက်ဖြစ်လိုက်ပြန်လိုက်ဖြစ်လိုက်ပြန်လိုက်ဒီသဘောပဲသိနေတယ်ဘာလေးပဲရှုရှုရှုသမျှအာယုံတိုင်းဟာဖြစ်ပြီးဖြစ်နေတဲ့သဘောကြီးတွေတွေ့နေတယ်အဲ့ဒီမှာလည်းပဲသူ့ရဲ့တရားရဲ့အရာတာတွေအနေအောင်ပီတိပတ္တိတွေအဲ့ဒီကြတော့မှတွေ့လာ။ဒါကြောင့်မို့ဘုန်းကြီးတို့ယောဂီများစပြီးတော့အာထုစမှာတော့ဖြင့်ဒီတရားချမ်းသာဓမ္မချမ်းသာကိုမတွေ့သေးဘူး။တိခံပြီးတော့ဇွဲနေပဲရှုရမယ်။အဲ့ဒီလိုဇွဲကောင်းကောင်းနဲ့ယောဂီပုဂ္ဂိုလ်ဟာရှုမှတ်သွားမယ်အာထုသွားမယ်ဆိုရင်တရားချမ်းသာဓမ္မရဲ့ချမ်းသာကိုကိုယ်တိုင်မခံစားရဘူးလား။အဲ့ဒီကနေပြီးတော့ဆက်လက်ကြိုးစားလို့ဝိပဿနာဉာဏ်နေအစစ်အစ်ဖြစ်သွားမယ်ဆိုရင်ကတော့ဖြင့်ဘုန်းကြီးတို့ယောဂီများပရိယာတို့ရဲ့တကယ်ချမ်းသာဖြစ်တဲ့စာအိမ်လေးကိုကိုယ်တိုင်မနေရပေဘူးလားဗျာ။ဒါကြောင့်မို့ဘုန်းကြီးတို့ကျမ်းဂန်များမှာတတိစခွန်ဟံဘိက္ခဝေတပ္ပတိကံဝရမိလို့ဒီလိုမြတ်စွာဘုရားဟောတာ။ဘိက္ခဝေယဟန်တို့လေခောစင်စစ်အဟံငါဘုရားသည်တတိယတတိတရားကိုယ်တည်းရင်တပ္ပတိကံအလုံးစုံသောလောကီလောကုတ္တရာလောကီလောကုတ္တရာဖြာဖြာသောအရာဌာနတို့၌ကျေးဇူးများ၏ဟူ၍ဝရမီဟောတော်မူ၏တတိတရားဟာလောကီဘက်မှလည်းကျေးဇူးများတယ်လောကုတ္တရာဘက်မှလည်းကျေးဇူးများတယ်တတိတရားဟာလောကီဘက်မှရောကျေးဇူးမများနိုင်ဘူးလားများနိုင်တယ်နော်တတိရှိနေတဲ့ပုဂ္ဂိုလ်ဟာဘယ်စည်းဝါးရေးဘယ်လူမှုရေးလုပ်လို့ရတယ်။တတိမိနေတဲ့ပုဂ္ဂိုလ်ဟာမိမိရဲ့ဒီမှာရုံးဝန်တမ်းပဲလုပ်လို့လုပ်ကြည့်ပါလား။တတိမိတဲ့အခါကလည်းကြတော့မိလျော်မှုတွေများလာတယ်။ကိုလိုရမယ့်လုပ်ငန်းစဉ်တွေမိလျော်လာတယ်။အဲမိတဲ့အခါကလည်းကြတော့ကိုယ့်ရဲ့လုပ်ငန်းစဉ်တွေထိခိုက်လာတယ်။ကိုယ့်ရဲ့ကုမ္ပဏီကနေပြီးအထက်အကြီးအကဲကနေပြီးတော့မကြိုက်တော့ဘူးမနစ်သက်တော့ပေးထားတဲ့တာဝန်လေးတွေကိုကြောင်းဝမကြည့်ဘူး။ဘာကြောင့်လဲဆိုတော့တတိကောင်းလို့လားတတိမေ့လို့လားတတိမေ့မေ့နေလို့ ဟောစည်းပွားရေးလုပ်တဲ့ပုဂ္ဂိုလ်ကလည်းဒီတိုင်းပဲပေးပြီးလို့ပေးမိမှမသိယူပြီးလို့ယူပြီးမှမသိအဲ့လိုတတိမေ့နေပြီဆိုရင်လည်းပဲအဲ့ဒီပုဂ္ဂိုလ်ကစည်းပွားရေးဒီတစ်ခါလဲကြာဆင်းသွားတော့တာဒါလောကီဘက်မှလည်းပဲဒီတိုင်းပဲနောက်ပြီးတော့လောကုတ္တရာဘက်ဘုန်းကြီးတို့အခုတရားဘက်မှကတော့အထူးတတိတရားကအရေးမကြီးဘူးလားဗျာရေးကြီးတယ်ဒါကြောင့်မို့မြတ်စွာဘုရားရှင်ကိုရမေကြီးကအပမာရိဏသွားရမှလည်းမမေ့ရရမှလည်းမမေ့ထရမှလည်းမမေ့လျှောင်းရမှလည်းမမေ့ခြင်းဆိုတဲ့အပမာဒတတိတရားနည်းတယ်အပမာရိဏတဲ့မြင်ရမှလည်းမမေ့ကြားရမှလည်းမမေ့နာရစားရတွေ့တိရစိတ်ကူးစဉ်းစားကြံစည်ရမှလည်းမမေ့ခြင်းဆိုတဲ့အပမာဒဆိုတဲ့တတိတရားနည်းတမ္ပါတိတာပြည့်စုံအောင်နေကြအဲ့ဒီတော့မိမိတို့ဟာကုရှုမှတ်တဲ့အခါမှာဒီထိုင်ရှုမှတ်တဲ့အခါလေးလောက်တာတတိမြဲအောင်ကြိုးစားပြီးတော့ထိုင်ရကထပြီဆိုတာနဲ့တတိလွတ်သွားပြီဆိုရင်အဲ့ဒီပုဂ္ဂိုလ်တတိမမြဲတဲ့အတွက်ကြောင့်မို့ရရှိပြီးတမာရီလေးခါကျိုးသွားတယ်ခေါ်တယ်တမာရီခါကျိုးသွားပြီဆိုရင်နောက်တစ်ခါပြန်ပြီးတော့တမာရီဖြစ်ဖို့အတွက်အစကတစ်ကပြန်စားတစ်ကပြန်စားဘုန်းကြီးတို့ဒီမှာအကောင်းရှိဒီမှာတော့ပြင်အကောင်ရှိဆိုတာလည်းတွေ့ဘူးလည်းမရှိပါဘူးအဲဒါဘုန်းကြီးတို့ဒီရည်တည်တာမှာဘုန်းကြီးတို့မြန်မာနိုင်ငံမှာတောရည်တည်တာမှာဆိုတာကတော့အကောင်ရှိလေးပေါ့လေအဲဒီအကောင်ရှိကိုတွေ့လို့ခါးကိုရိုက်ချိုးလိုက်တယ်ဆိုရင်ဒီအဲ့ဒီအကောင်ရှိဟာရှေ့ကိုသွားလို့ရသေးလားခါးချိုးနေတဲ့အတွက်ကြောင့်မို့ခေါင်းလှုပ်ခြင်းလှုပ်မယ်မီးလှုပ်ခြင်းလှုပ်မယ်ရှေ့ကိုသွားလို့မရတော့ခါးချိုးသွားအဲဒီလိုပဲယောဂီပုဂ္ဂိုလ်ဟာရှုမှတ်မှုမဆက်ဘူးထိုင်နေမှကိုတော့ခေါင်းခေါင်းကြိုးစားပြီးတတိမြင်အောင်ကြိုးစားတယ်။အဲ့ဒီအချိန်မှာတရားဖြုတ်လို့ထတာကစပြီးတော့သွားတဲ့အခါဘာမှမမပါတော့။တမာရီရှိပြီးသားတမာရီဘာဖြစ်သွားပြီလဲ။ခါကြိုးသွားပြီပြတ်သွားပြီ။အဲ့လိုတမာရီပြတ်သွားပြီးတော့နောက်တစ်ခါပြန်ပြီးတော့ထိုင်ချိန်ကြတော့လည်းပဲဒီတမာရီရအောင်အစကနေပြန်ပြီးတော့မထူထောင်ရဘူးလား။အစကနေထူထောင်လိုက်ပြန်တယ်။တဏှာကြီးပြည့်သွားပြန်တယ်။ပြည့်ပြန်ပြီတစ်ခါထပြန်သွားပြန်ပြီ။ရှိတယ်တမာရီရှိသေးလား။ပြတ်သွားပြန်ပြီအဲ့ဒီလူကြီးတဲ့တမာရီကအစကနေစစထူထောင်နေရတဲ့တမာရီဟာအားကောင်းတဲ့တမာရီကိုဖြစ်နိုင်မှာမလားဖြစ်နိုင်တော့ဘူးအားကောင်းတဲ့တမာရီမှမဖြစ်ရင်ဝိပဿနာဉာဏ်ဆိုတာလုံးဝမပေါ်နိုင်ဘူးဒါကြောင့်မို့ဉာဏ်ပေါ်ဖို့ဆိုတာအားကောင်းတဲ့တမာရီဖြစ်ဖို့လိုတယ်အားကောင်းတဲ့တမာရီဖြစ်ခြင်းရင်အဆက်မပြတ်ရှေ့အမှနောက်အမှစက်နေအောင်မှတ်ရမယ်တတိမလုံနေရမှာလေမြဲနေရမယ်ထိုင်မှတ်ကရက်တဲ့အမှတ်ပါရမယ်။ရက်တဲ့အမှတ်ကသွားတဲ့အမှတ်ပါရမယ်။သွားတဲ့အမှတ်ကထိုင်မှတ်ပါရမယ်။ထိုင်မှတ်ကလဲအမှတ်ပါရမယ်။အဲ့ဒီတော့အဲ့ဒီလိုကိုအမှတ်ချင်းဆက်နေရ။ဓမ္မယုံမှာမှတ်နေတဲ့အမှတ်ကဆွန်းသားချောင်းသွားလဲပါသွားရ။ဆွန်းသားချောင်းမှာဆွန်းစားရင်မှတ်နေတဲ့အမှတ်ကဓမ္မယုံမှာပြန်လာရင်လည်းဒီမှတ်ပါရမယ်။အဲ့ဒီလိုကိုရှင်းမှတ်နောက်မှာတတိလေးမြင်နေတဲ့ပုဂ္ဂိုလ်ကြတော့အဲ့ဒီတတိလေးကခဏိကတမာရီဖြစ်ပေမဲ့ရှုမှတ်ပံများတဲ့အခါတည်ချိန်မှုများလာတဲ့အခါကျတော့ဒီတမာရီဟာအားကောင်းမလားအားသေးမလားအားကောင်းလာတဲ့အခါကျရှုတဲ့အခါမှာရှုတဲ့အာယုံပေါ်မှာစူးစိုက်မှုအားကောင်းလာတဲ့အခါကျတော့သိမှုဉာဏ်တွေဟာထက်မလားတုံးမလားဉာဏ်တွေထက်လာပြီဆိုရင်ကတော့ဘုန်းကြီးတို့ယောဂီများဝိပဿနာဉာဏ်ကနေပြီးတော့အရိယာမဉာဏ်တွေထိအောင်မရနိုင်ဘူးလားအရိယာရောမဖြစ်နိုင်ဘူးလားတကယ်လို့အရိယာမဖြစ်သေးဘူးထားအိုဒီတတိလေးမြဲနေတဲ့အတွက်ကြောင့်မို့ဈာကိလေသာဝင်ခွင့်ရသေးရဲ့လားကဲဒီတော့အရိယာတို့စံအိမ်ထဲမှာဒီရှုမှတ်နေတဲ့အခိုက်မှာတဏှာကြီးရှုမှတ်နိုင်ရင်တဏှာကြီးတရက်ရှုမှတ်နိုင်ရင်တရက်ဒါကြောင့်မို့တရားဆိုတဲ့ယုံကြည်မှုလေးအရင်ကထားပြီးဘုရားတို့ယောဂီများနောက်ကဆန္ဒနာရကိုရရမယ်ဆန္ဒလူကျင်တဲ့ဆန္ဒတကယ်လူကျင်ဖြစ်ကျင်တဲ့ဆန္ဒအဲ့ဒီဆန္ဒနဲ့ဝရိယလေးတူပြီးကြိုးစားလိုက်ရင်အရိယာတို့စံအိမ်ထဲမှာနေခွင့်ရမလားမရဘူးလားဒီဒါကြောင့်မို့နေခွင့်ရခြင်းတဲ့ပုဂ္ဂိုလ်ဟာဘုန်းကြီးတို့ဒီမှာတထိုင်နေရင်ရှူရမှာလားဆိုတော့ရက်တဲ့ခါရောမရှူရဘူးလားသွားတဲ့ခါရောမရှူရဘူးလားစားတဲ့ခါရောမရှူရဘူးလားလျှောင်းတဲ့ခါရောမရှူရဘူးလားရင်မိုးချိုးတဲ့ခါရောအဝတ်စားလဲတဲ့ခါရောမိမိပြုလုပ်တဲ့မြအမူအရာတိုင်းဒါရင်လားဆိုတော့မြင်တိုင်းကြားတိုင်း နာနိုင်စာတိုင်းတွေ့ထတိုင်းနောက်ဆုံးစိတ်ကူးစဉ်းစားကြံစည်ရမှာစပြီး၆ဒွါရပေါ်သမျှအာယုန်တိုင်းကိုတတိလွှဲရမလားမလွှဲရဘူးလားဒါကြောင့်မို့ကျေးဇူးရှင်ဆရာတော်ဘုရားကြီးကဒီနေရာမှာတတရဲခေနစေတ္တတတိအဆောင်လျှောက်လေးရှိရမယ်ဆိုတာမြင်တိုင်းကြားတိုင်းဖြစ်တိုင်းဖြစ်တိုင်းအမှုရာတိုင်းအမှုရာတိုင်းကိုဒီတတိအဆောင်လျှောက်လေးရှိအောင်ရှုပါဒီလိုဆိုရင်ရိယာတို့စာရင်ထဲမှာနေခွင့်ရပြီလို့ဆိုပြီးတော့ဆောင်းပုလေးပေးထားတယ်ကဲဒီဆောင်ပုံလေးဆုကြည့်မယ်ဖြစ်တိုင်းမရှုတတိပြုစောင့်မှုအစဉ်ထာဖြစ်တိုင်းမရှုတတိပြုစောင့်မှုအစဉ်ထာဆုကြည့်ပါဖြစ်တိုင်းဖြစ်တိုင်းဆိုတာမြင်တိုင်းကြားတိုင်းနံတိုင်းစားတိုင်းတွေ့ထိတိုင်းသိကူတိုင်းသွားတိုင်းရက်တိုင်းထိုင်တိုင်းလျှောင်တိုင်းအမှုရာတိုင်းအမှုရာတိုင်းအားလုံးကိုအမြဲတမ်းဖြစ်တိုင်းဖြစ်တိုင်းပြုတ်တိုင်းပြုတ်လို့တိုင်းတတိလေးကပ်ပြီးတော့ထားမယ်ဆိုရင်ဈာကိလေသာတွေဝင်ခွင့်မရတဲ့အတွက်အဲ့ဒီရှုမှတ်မှုမြဲနေတဲ့အချိန်လေးမှာအရိယာတို့ရဲ့စံအိမ်ထဲမှာနေခွင့်မရဘူးလားများဒါကြောင့်မို့ကတိစာဘိက္ခဝေဘိက္ခုဧကာရခောဟောတိဣဒာဘိက္ခဝေဘိက္ခုတတရကိနာစေတ္တသမ္မနာကတောဟောတိဘိက္ခုယဟန်တို့များအိုချစ်သားတို့ဣဒာဤသာသနာတော်၌ဘိက္ခုယဟန်သည်ဝါတရားအားထုတ်နေတဲ့ယောဂီပုဂ္ဂိုလ်သည်တတရခိနံအမှန်ရမှုတတိအဆောင်အချောင်ရှိသောစေတ္တာစိတ်နှင့်တမ္မနာကတောပြည်စုံသည်ဟောတိဖြစ်၏ဘေခွေယံတော်များဦးจิตတို့ဧဝံခောဤသို့လျင်ဘေခုယဟံဒီဝါယောဂီပုဂ္ဂိုလ်သည်ဤကာရခောတခုသောအဆောင်အချောင်ရှိသည်ဟောတိဖြစ်ပါ၏ဤတီဤသို့ဘဂဝါတို့ဘုန်းတော်သခင်ဘုရားရှင်ကိုယ်တော်မြတ်ကြီးသည်ဟောစာကောင်းစွာမသွေဟောကြားတော်မူခဲ့ပါ၏တည်း